ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နမ်နိန်ကျေးရွာတဝိုက်မှာတော့မနစ်ကြာသာပတေးနေ့ကတိုက်ပွဲပြင်းထန်ခဲ့သလိုဒီကနေ့တောက်ကြနေ့မှာလည်းစီရေးတင်မာနေပါတယ်။မနစ်ကတိုက်ပွဲအတွင်းမှာနှစ်ဖက်အထိကိုက်အကြဆုံးရှိပါတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီဒေသဘက်မှာစီရေးအခြေအနေတင်မာနေလို့ဖေဖော်ဝါရီလတည်းကဘေးလွတ်ရာကိုခိုလုံနေကြရတဲ့ဒေသခံတွေဟာနေရက်ကိုမပြောင်းနိုင်ကြသေးသလိုနေရေးစားရေးလည်းအခက်အခဲဖြစ်နေပါတယ်။ပင်လောင်းဘက်ကအခြေအနေသတင်းပေးပို့ထားတာကိုကိုငိမ့်ညံကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နမ်နိန်ကျေးရွာတဝိုက်ကိုအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြားမတ်လ16ရက်ကြာသပတေးနေ့က9နိုင်လောက်ကြာပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ Karani Revolution Union KRU အဖွဲ့ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါတယ်
နံမင်းတင်းကြောင်းရဲ့ကနပ်ပဲဒီတောင်တော်တစ်ချက်မှဖြစ်လာပါဘူးသူစစ်ကြောင်းထူလာတာပေါ့စစ်ကြောင်းကတော့အင်အားနေရာကျတော့ကြီးရဲ့စစ်ကြောင်းနဲ့အမှကျွန်တော်တို့ကာကွယ်ရေးတပ်ဖွဲ့ကြီးပေါ့ပူပေါင်းဖွဲ့နဲ့တိုက်ပွဲဖြစ်တာပေါ့တိုက်ပွဲတော့မနေ့ခုနှစ်နာရီနေပြီးတော့နေ့လယ်တနင်္ဂနွေလောက်ဖြစ်ဖြစ်သွားခဲ့တယ်ပေါ့တော်တော်လေးတော့ပြင်းပြင်းထန်ထန်ဖြစ်ခဲ့တာပေါ့
ဒီကနေ့မတ်လ9ရက်နေ့ကင်းပိုင်းအထိနှစ်ဖက်ပစ်ခတ်မှုတွေမရှိပေမဲ့လည်းစီအေးအခြေအနေတင်းမာနေတယ်လို့လည်းပြောပါတယ်မနေ့ကတိုက်ပွဲအတွင်းကရင်နီဒေါ်လာရေးတပ်ပေါင်းစု KRU နဲ့KNDF ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေအပါအဝင်စစ်တောင်းပျောက်ကြားအဖွဲ့တွေကလည်းစစ်ကောင်စီတပ်တွေကိုပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။သူတို့တပ်ပေါင်းစုဘက်ကထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်တပ်ဘက်ကလည်းအကြအဆုံးတွေရှိတယ်လို့ပြောပါတယ်
။စစ်ကောင်စီကလည်းသူတို့ဒီ message တော့ကြားတယ်ပေါ့နော်။ကြားတယ်ဆိုတာကသူတို့ကျွန်တော်တို့ပြင်ပြန်ထားလို့ရှိမှာအမှသူတို့ရဲ့အလောင်းတွေပေါ့နော်။အလောင်းတွေကိုတောင်ပေါ်ကနေဆင်းပြီးတော့တောင်အထိရပြီးတော့ဖမ်းနေတာကိုကျွန်တော်တွေ့ရတယ်။ကျွန်တော်တို့ကရေကောင်၅ရောက်တယ်ရတယ်ပေါ့။
တေဆုံးတန်ရာရမှုတွေနဲ့ပတ်သက်လို့ VOA ကတီးကြားအတည်မပြုနိုင်ပါဘူး။ပင်လောင်းမြို့နယ်ထဲမှာလက်ရှိတိုက်ပွဲဖြစ်နေတဲ့ area အတွင်းစစ်တပ်ဘက်ကတပ်မ55နဲ့တပ်မ66တို့လှုပ်ရှားနေတယ်လို့ KRU အဖွဲ့ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါရယ်။ပင်လောင်းမြို့နယ်ထဲမှာစီရေးအခြေအနေတွေကြောင့်ဖေဖော်ဝါရီလနောက်ဆုံးအပတ်ထဲကဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခိုလုံနေရတဲ့ဒေသခံတွေဟာလည်းအခုချိန်ထိနေရက်မပြောင်းရဲကြသေးဘူးလို့စီဘေးရှောင်တွေကိုကူညီနေသူတူဦးကပြောပါတယ
်အခုလောဆယ်ကရှင်နေကောင်းတဲ့လို့ဆက်ချောင်းရတယ်ရောရဲ့အမြင်နာမှာကွာဒီမနေ့ကထိကျန်နေတဲ့ဒီနေ့တော့ကွာမတူရသေးဘူးဒီနေ့တော့ဟောပါလေကိုကရောနာမှာပြောမှမကြည့်ရဘူးအဲ့ဒါကြောင့်လို့ဒီနေ့ရှင်နေလို့စီတော်နေပြီဒီနေ့မနေ့ကထိတော့ကွာပြစ်ခတ်တဲ့ကျန်နေရတယ
်လက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တဲ့တွေကြားပြေးလွှားကြရတဲ့ရွာသူရွာသားတွေဟာအခုချိန်ထိစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေရတယ်လို့လည်းပြောပါတယ
်ဖွင့်ပေါင်းချက်မှုကတော့ဒီကိုဖြစ်နေတယ်မပြည့်တဲ့ဘာကြောင့်လဲဆိုတော့ကွာဒီတော့မှငါကိုပြန်မလာရတဲ့အရှင်ကြောင့်ဟာတိုက်ပွဲတွေမပြည့်တဲ့အရှင်ကြောင့်ကိုကအေးတရားတဲ့အရှင်ကကိုရဲ့ပီစီရောရှိောရှိပြီလားတမမဟုတ်ကကိုရဲ့အင်ကောပါပေါ်နေတာဆိုတော့ဖွင့်ရင်ဖြစ်နေရတာပေါ့
အခုလိုစစ်ပွဲတွေကြောင့်ဘေးလွတ်ရာမှာခိုလုံနေကြရတဲ့ပြည်တွင်းစစ်ပြေးဒုက္ခသည်တွေဟာစားနေရိတ်ခါစေဝါနေရထိုင်ခင်းအဝိအထဲဆောင်းအမိုးကာစတဲ့အကူအညီတွေလိုအပ်နေကြတယ်လို့လဲစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ